ချင်းခေါင်းဆောင်တဦးဖြစ်တဲ့စကွန်တင်ရင်ပြည်ဆောင်တဲ့ NDAK တချင်းနယ်ခေါင်းဆောင်တချုပ်ကိုင်းနဲ့တချင်းအထုဒေသတစ်ကကမ်ပိုက်တီမှာကုန်သွယ်ရေးစခန်းတည်ဆောက်ဖို့တချင်းပြည်နယ်အစိုးရနဲ့ယူနန်တရုတ်ကုမ္ပဏီတို့မကြာမီကနားလည်မှုစာချုပ်လွှာလက်မှတ်တိုးရကြပါတယ်စကွန်တင်ရင်ရဲ့သားတွေပိုင်တဲ့ကမ်ပိုက်တီဖွံ့ဖြိုးရေးကုမ္ပဏီနဲ့ယူနန်ထိုင်ရင်ကုမ္ပဏီတို့ဖက်ဆက်လုပ်မဲ့စီမံချက်ဖြစ်ပြီးအချင်းဘက်က30ရာခိုင်နှုန်း၊ယူနန်ဘက်က80ရာခိုင်နှုန်းပိုင်ဆိုင်လိမ့်မယ်လို့သိရပါတယ်။ဒီဧက80မှာဒေါ်လာ30ကျော်ယင်းနည်းမြုပ်နှံမှုစီမံကိန်းဖြစ်ပါတယ်။ကပ္ပိုက်တီမှာယင်းနည်းနဲ့တရုတ်ကုမ္ပဏီဟာမြစ်ပြင်အစည်းအဝေးဖွံ့ဖြိုးရေးဇုန်ကိုတည်ဆောက်နေတဲ့ယူနန်ထန်ချုံပုံရင်အုပ်စုရဲ့လက်အောက်ခံလုပ်ငန်းတစ်ခုဖြစ်ပါတယ်။လက်ရှိကပ္ပိုက်တီကုန်သွယ်ရေးစခန်းဟာတဧကလောက်သာရှိပါတယ်။တချို့ကပြောကိုကပိုက်တီကတဲ့ယူနန်ကိုတင်ပို့တာများပြီးစံပြောင်းဘူးရာဘာတန်ဆာရာတွေကိုလည်းတင်ပို့ပါလေယူနန်ကနေတက်မြေဩဇာစားသုံးကုန်ပစ္စည်းမော်တော်ဆိုင်ကဲနဲ့အပိုးပစ္စည်းတွေတင်သွင်းပါလေနေ့စဉ်ကုန်တင်ကားအစီ200က500အထိဖြတ်တန်းသွားလာတဲ့စခန်းဖြစ်ပါလေ
ဒေသခံရဲ့နာမည်ကိုတုံးပြီးစိုက်ပျိုးနေတဲ့တရုတ်ပိုင်တချို့ငပြောချံတွေအများဆုံးရှိတဲ့နေမြေဟာဝိုင်းမော်ဗမော်မိုးမောက်ရွှေကူစတဲ့မြို့နယ်တွေဖြစ်ပါတယ်။ဒီမြို့နယ်တွေအထိတရုတ်ကုန်တင်ကားကြီးတွေဝင်ရောက်ပြီးငပြောသီးတွေတည်ယူကြပါတယ်။ကမ်ပိုက်တီစခန်းမှာအစစ်အစေးမလုပ်နိုင်တဲ့အတွက်ငပြောသီးအပြင်ယူနန်ကိုဘာပစ္စည်းတွေတည်ဆောင်သွားနေတယ်ဆိုတာမသိနိုင်ပါဘူး။ကုန်တင်ကားကြီးတွေကြောင့်လမ်းနဲ့တံခါးတွေကျက်စီးလာရပါတယ်။ဒီကိစ္စကိုပြည်နယ်လွှတ်တော်မှတင်ပြပေမဲ့အရေးမယူနိုင်တဲ့ကြောင့်သိရပါတယ်။ကမ်ပိုက်တီနယ်စပ်ကုန်သွယ်ရေးစခန်းကိုအစစ်မြင့်ပြီးမှသာတရှုငပြောတည်ယူတဲ့ကားကြီးတွေအပါအဝင်အခြားကုန်ပစ္စည်းတွေကိုစစ်ဆေးနိုင်မယ်လို့ကချင်ပြည်နယ်ဗန္ဓာယီဝန်ကြီးဌာနကဆိုပါတယ်
။ဒေသခံပြည်ပကဖြစ်ပေါ်တဲ့ကချင်ပြည်နယ်မှာအာဏာပိုင်တပ်ဖွဲ့အမျိုးမျိုးနဲ့အစင်ပြေလိုတရုတ်ကလောက်ကင်စားတောက်နေတာကြာပါပြီ။ကြောင်မြင့်နဲ့တရုတ်ငါးမှာအရင်ဆုံးတရုတ်ကဝင်ရောက်ပါလေ။အခုတော့လေယာစီးပွားရေးကတရုတ်လုပ်ငန်းတွေပြည်သာတင်ရှားလာပါလေ။ကချင်ပြည်နယ်မှာရင်တရှုငပြောဆိုင်ကင်းဧကတသိန်းခွဲလောက်ရှိတယ်လို့သိရပါတယ်။နားလည်မှုယူပြီးစိုက်ပျိုးတာရှိသလိုအထင်အားဓမ္မမြေသိန်းပြီးစိုက်ပျိုးတာလည်းရှိပါသေး။ဝိုင်းမော်မြို့နယ်မှာသဘောတူညီချက်နဲ့စိုက်ပျိုးတာ40ရာခိုင်နှုန်းလောက်ပဲရှိပါသေး။တချို့ကပြောလုပ်ငန်းရပ်ဆိုင်ထားရတဲ့အတွက်ဒေသခံရွာသား9ဦးကိုရိုးဆက်ကျေပွင့်အမေရိကန်တရုတ်ကုမ္ပဏီကရောချင်းငွေချက်သိန်းပေါင်း1000ကျော်တောင်းတဲ့အမှုကိုလုပ်ပြီးရပါသေး။
တရှုငပြောဆိုင်ခင်းနဲ့ပတ်သက်ပြီးအငင်းပွားလို့ဒေသခံရွာသားတွေကိုကုမ္ပဏီတစ်ခုက2018မှာတရားဆွဲတဲ့အခါရွာသားတွေကိုထောင်ဒဏ်6လသို့မဟုတ်ဒဏ်ငွေကျပ်5000ပေးဆောင်မှုဝိုင်းမော်မြို့နယ်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်။ပြဿနာဖြစ်လွန်းတဲ့အတွက်ငပြောဆိုင်ခင်းတွေကိုစည်းကမ်းကြထိမ့်သိမ်းကုကဲပြီးဒေသခံတွေကိုအနေအမဖြစ်စေဖို့ပြောင်းစုအစိုးရကိုအမျိုးသားလွှတ်တော်ကလွန်ခဲ့တဲ့နှစ်ကတိုက်တွန်းခဲ့ပါတယ်။ယင်းနည်းမြှုပ်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်မရဘဲတရှုငပြောဆက်ချင်းတွေဟာတရားမဝင်ပေမဲ့ဒေသဆိုင်ရာအာဏာပိုင်နဲ့နားလည်မှုယူပြီးစိုက်ပျိုးနေတာဖြစ်ပါလေ။စည်းကမ်းမရှိစိုက်ပျိုးတာကြောင့်သဘာဝပတ်ဝန်းကျင်ကိုရောဒေသခံတွေရဲ့ကျန်းမာရေးကိုပါအန္တရာယ်ပေးနေတယ်လို့ဆွေးနွေးသွားကြပါလေ
။တရှုငပြောစိုက်ပျိုးရေးကိုဘိန်းအစားထိုးစိုက်ပျိုးရေးအနေနဲ့ကချင်ပြည်နယ်မှာ2006လောက်ကတည်းကစတင်လုပ်ခိုင်းလာပါလေ။ငပြောသည့်အားလုံးတစ်ပြိုင်တည်းကြီးထွားပြီးပွင့်ပြီးအထွက်တိုးတာကြောင့်ရင်းနှီးမြှုပ်နှံနဲ့တရုတ်ကုမ္ပဏီတွေညှားလာပါတယ်။တပ်မြင်ဩဇာပေါ်တာဆေးကိုတုံးဝင်မဲ့စိတ်ကမရှိတဲ့အတွက်ရင်းနှီးညင်ညမ်းမှုတွေညှားလာပါတယ်။တပ်မြင်ဩဇာနဲ့ပေါ်တာဆေးအနှံ့ဆိုးကိုတစ်နှစ်ပတ်လုံးရှူရှိုက်နေရတဲ့ကျေးရွာတွေရှိလာပါတယ်။တချို့ကပြောဆိုင်ခွင်းတွေဒုက္ခပေးပုံကိုဒေသခံတွေတိုင်ကြားပြီးမဲ့မပြောချမ်းရှင်ကိုလက်နက်ကင်တွေကအကာအကွယ်ပေးတာလို့ဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။တကွေးတွေဖြစ်လို့ဆုံးခွာသွားကြတဲ့ကျေးရွာတွေမှာငပြောဆိုင်ကင်းတွေတိုးချဲ့တဲ့တရုတ်တွေလည်းရှိလာပါသေး။ဒီနေရာကိုအစိုးရတပ်ရဲ့ခွင့်ပြုချက်မရပဲမသွားနိုင်ပါဘူး။တရုတ်ငပြောနဲ့ပတ်သက်ပြီးတရုတ်ကုမ္ပဏီနဲ့ဒေသခံတွေအကြားတင်းမာမှုတွေရှိလာပါသေး။ယူနန်ကဝင်လာတဲ့တရုတ်ဆိုင်ပြည်လုံသားအရေးအတွက်ကိုမခန့်မှန်းနိုင်ဘူးလို့ကချင်းပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးမနစ်ကပြောပါသေး။နေသက်စခန်းတွေကနေယာယီနေထိုင်ခွင့်ယူပြီးဝင်လာသူ6000လောက်ရှိနိုင်တယ်လို့သိရပါတယ်ခင်ဗျာ။